VOA မဲဒန်သံရဲ့မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မကစုမမရှင်
။နိုင်ငံတကာခုံရုံး ICJ ကိုမြန်မာဆိုရအစီရင်ခံစာမတင်ခင်မှာပဲရခိုင်ပြည်နယ်အတွင်းမှာလက်ရှိဖြစ်နေတဲ့စစ်ရေးပဋိပက္ခတွေနဲ့ရိုဟင်ဂျာတွေပေါ်မှာလူခွေချိုးဖောက်မှုတွေရှိတဲ့ဆိုတဲ့သတင်းမှတ်တမ်းတွေဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာအဖွဲ့အစည်းတွေကထုတ်ပြန်လိုက်တဲ့သတင်းကိုပြောပြပေးကြပါမယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်ပဋိပက္ခတွေရဲ့နောက်ဆက်တွဲနယ်မြေရှင်းလင်းမှုတွေအတွင်းအသက်အန္တရာယ်ဆုံးရလို့အိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ့်ရချီပြီးတော့တိမ့်ဆောင်ထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အဖွဲ့အစည်းတွေစုပေါင်းပြီးတော့ရခိုင်ပြည်နယ်အတွင်းမှာအခုချိန်ထိကြုံတွေ့ရင်ဆိုင်နေရစေလူခွေချိုးဖောက်မှုသတင်းမှတ်တမ်းတွေကိုမြန်မာနိုင်ငံအနေနဲ့လူမျိုးတုံးတက်ဖြတ်မှုဟန်တားဖို့ဆောင်ရွက်ချက်အစီရင်ခံစာပေးပို့ဖို့ပြင်ဆင်နေချိန်မှာပဲထုတ်ပြန်လိုက်တာဖြစ်ပါတယ်။2020ပြည့်နှစ် January လကနေ2020မေလအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်နဲ့ရခိုင်တပ်မတော် AA တို့ကြားစစ်ရေးပဋိပက္ခတွေအတွင်းမှာရိုဟင်ဂျာတွေကြုံရတဲ့အိုးအိမ်တွေပျက်စီးဆုံးရှုံးရတာ၊မိုင်းထိမှန်တာ၊လက်နက်ကြီးကြီးကျလို့အသက်သေဆုံးထိခိုက်ဒဏ်ရာရတာ၊သူတို့ရင်ဆိုင်နေရတဲ့လူခွေချိုးဖောက်မှုတွေ၊အကြောက်တရားတွေကိုအရက်ဖတ်အဖွဲ့စည်းလူမှုတိုင်းဝိုင်းဆိုင်ရာအမျိုးသမီးလူငယ်ကွန်ရက်စာတွေရိုဟင်ဂျာလူမှုအဖွဲ့အစည်းပေါင်းစုံကပူးပေါင်းပြီးတော့ ICJ တရားရုံးလူခွေအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂပါဝင်နိုင်ငံတကာကိုသိစေခြင်းနဲ့အတွက်ထုတ်ပြန်တာဖြစ်တယ်လို့ Rohingya Youth Association Rohingya လူငယ်အသေးရဲ့လူငယ်တာဝန်ခံဘာလူခါလီဒုက္ခသည်စခန်းမှာနေထိုင်တဲ့ Rohingya ဒုက္ခသည်ကိုအလီဂျဟတ်ဟူဆန်က VOA ကိုပြောပါတယ
်။ရခိုင်ပြည်နယ်မှာအဂုတ်တိပိုက်ပေါ်နေတဲ့လူအခွင့်အရေးရှိပုံမနောပေတရရှင်တို့ Civil Society Rohingya Civil Society အားလုံးဟာနော်ပူပေါင်းပြီးတော့တက်တဲ့ evidence နဲ့ joint statement ကိုထုတ်ခဲ့ပူလာပြပါလေ။မြန်မာနိုင်ငံဟာနော်မကြခင် ICC မှာအစီကနတကူတင်ပို့ရှိနေပါတယ်နော်မြန်မာနိုင်ငံအစိုးရဟာနော်လင်းနေပြီးတော့နော်တကူနှစ်ကိုအရှုရှိတဲ့ရုံးကြတွေကိုကေစေတယ်လို့အဲ့လိုမျိုးကိုမအစရင်ကန်စာဟာကျွန်တော်တို့အတော့အလွန်အသွန်ဝင်မလို့ကျွန်တော်မယူဆတဲ့အတွက်ကြောင့်ကျွန်တော်တို့ကကပါကိုပါရှင်တဲ့အတွက်ကြောင့်ကျွန်တော်အဲ့ဒီ joint statement ကိုထုတ်ခဲ့တာပြပါလို့
အခုတည်းရခိုင်မာလူခွေချိုးဖောက်မှုတွေရှိနေပြီမဲ့ဒီဒုက္ခသည်စခန်းတွေထဲမှာလည်းဒုက္ခမျိုးစုံနဲ့ရင်ဆိုင်နေရတာမို့ရိုဟင်ဂျာဒုက္ခသည်တွေအနေနဲ့လုံခြုံတဲ့အာမခံချက်ရရင်မိမိရဲ့နေရရင်ကိုပဲပြန်လိုပါတယ်လို့ကုတုပလောင်ဒုက္ခသည်စခန်းတွေရိုဟင်ဂျာဒုက္ခသည်ဖြစ်တဲ့အာရခန်ရိုဟင်ဂျာ National Union ရဲ့အတွင်းဘူးအီလီယပ်စ်က VOA ကိုပြောပါတယ
်ဒီရိုဟင်ဂျာဒုက္ခသည်တွေကအသာရှင်လို့မရလို့ဘင်္ဂလားဒေ့ရှ်ကိုရောက်နေကြတာတို့မြန်မာကစေပါကျွန်တော်တို့ကနိုင်ငံတကာကိုရော ICC ကိုရော ICJ ကိုရောကျွန်တော်တောင်းဆိုတာရှိပါတယ်လူကြိုးတဲ့ကွန်စီကိုရောကျွန်တော်ထင်ကြတာရှိပါတယ်ကျွန်တော်တောင်းဆိုချက်ကတော့နိုင်ငံသားအကွင့်ပြင်လေရစီရှိပါတယ်ဒေကိလုံချုံစွာကျွန်တော်ဒုညရာတဲ့ဘက်ကိုပြင်ရှင်ပါတယ်ကုနေမျိုးကိုပဲကုရင်ကိုပဲကုတွားရှင်ပါတယ်ကျွန်တော်ဥစားပစ္စည်းကိုအဲ့ဒါဘယ်လိုကောက်ခွင့်မလဲကျွန်တော်အတတ်ကိုဘယ်လိုကောက်ခွင့်အဲ့ဒါတောင်းဆိုရှင်ပါတယ်မြန်မာစွာပိုင်းမှာအမပြရမယ်နောက်တကဆက်ပြီးတော့ကျွန်တော်ဂျင်းနုဆိုင်မလို့ဘူးအမပြီးတွားတယ်အဲ့ဒါဝန်ကင်ပြီးမှကျွန်တော်လူတွေကကိုလို့စိုးရင်မှုပါစိုးရင်မှုနဲ့ဒီဘင်္ဂလားဒေ့ရှ်မှာဒီလိုတော်တော်ချက်တဲ့နေရာမှာပဲကျွန်တော်နေရတာဖြစ်ပါတယ်ကျွန်တော်အခုသူနေရှိပြီကျွန်တော်ဒီမှာနေရှိနေမှာမဟုတ်တာအမြင်ဆုံးပြင်ကြည့်ပါတယ်ကျွန်တော်ဘင်္ဂလားဒေ့ရှ်ဒုဗတ်ကြီးစခင်မှာလုံးဝမနေနိုင်ပါဘူးကျွန်တော်တော်တော်အကန့်အကျင်းနဲ့ဒီမှာနေရတာဖြစ်ပါတယ
် ICC ကိုမြန်မာဆိုရက၄လပြည့်အစီအခံစာတင်သွင်းမဲ့မေလ23ရက်နေ့မတိုင်ခင်ရက်ပိုင်းအလိုအထိတရားရုံးကနေချမှတ်ထားတဲ့ကြားပြတ်ရေးယူဆောင်ရွက်ဖို့တိုက်တွန်းချက်ဖြစ်တဲ့ရိုဟင်ဂျာတွေကိုလူမျိုးတုံးသတ်ဖြတ်မှုကနေမြန်မာဆိုရက်အကာအကွယ်ပေးဖို့ပြတ်ခွက်ခဲ့တယ်လို့နိုင်ငံတကာလူချင်းချမ်းသာ၏အဖွဲ့ Amnesty International ကလည်းမေလ22ရက်နေ့မှာထုတ်ပေါ်ပြောဆိုပါတယ်ရခိုင်ပြည်နယ်အတွင်းဒုက္ခသည်စခန်းတွေမှာထားတဲ့ရိုဟင်ဂျာ 13,600 အပါအဝင်နိုင်ငံတကာရိုဟင်ဂျာ 6,000 ရဲ့အခွင့်အရေးလွတ်လပ်စွာလှုပ်ရှားသွားလာခဲ့ကျန်းမာရေးဆောင်ရှားမှုတွေညှိပယ်ခံရတာရှိတယ်လို့လက်တလောရခိုင်တပ်နဲ့မြန်မာစစ်တပ်ကြားစီးပရိပခါတွေရဲ့ဒဏ်ကိုလည်းခံနေကြရလို့ဆိုရင်ပေးဖြစ်ကြောင်းထုတ်ပေါ်ပြောဆိုတာပါပြီးခဲ့တဲ့ဇန်နဝါရီလတုန်းကမြန်မာနိုင်ငံပေါ်မှာကြားဖြတ်စီရင်ချက်၄ချက် ICJ ကချမှတ်ခဲ့ရမှာ၄လအတွင်းမြန်မာဆိုရဘက်ကဆောင်ရွက်မှုတွေကို ICJ ကိုပြန်စီခံရမယ်ဆိုတာပါဝင်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာဆိုရဘက်ကတော့မေလ23ရက်နေ့ကျရင်စီရင်ခံစာကိုအချိန်မီတင်သွင်းတာဖို့ပြင်ဆင်နေကြောင်းနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့ဆက်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်က VOA မြန်မာပိုင်းကိုပြောဆိုထားပါတယ်ရှင်ကျွန်မစုမမ